Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်မေလ30ရက်နေ့စနေနေ့ညနေပိုင်းစီစဉ်တွေကို line to meter 16.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိနေရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီထိုက်ပါ
ကျမကတော့ဆုမြတ်မမရှင်တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံကဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးကပြောကြားခဲ့ပါတယ်ဘောလုံးပရိသတ်တွေအနေနဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အပေါ်ယုံကြည်မှုခိုင်မာထားကြဖို့အတွက် FIFA ဥက္ကဋ္ဌရာထူးထပ်မံရွေးခံရတဲ့ Sepp Blatter ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တဲရောက်နေတဲ့နိုင်ငံကသတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်အကြမ်းဖက်ဝါဒအားပေးတဲ့နိုင်ငံစင်းကနေကျူးဘားနိုင်ငံကိုအမေရိကန်တို့ပယ်ဖျက်လိုက်ပါပြီ။ဒီနောက်မှာတော့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌအဖြစ်ဆပ်ဘတ်လာဘလတ်တာပြန်ပြီးတော့ရွေးကောက်ခံရတာနဲ့ပတ်သက်ပြီး
Thank you. But first of all, I would like to give compliments and express my gratitude to His Royal Highness Prince Ali.
ဒီဖာရဲ့ဥက္ကဋ္ဌမစ္စတာဘလတ်တာပြောခဲ့တာပါဒီနောက်မှာတော့အိန္ဒိယနိုင်ငံကအပူလိုင်းကြောင့်အတိဒုက္ခရောက်ရတဲ့အခြေအနေနဲ့နောက်ပိုင်းမှာတော့မွန်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းပြောပြပေးဖို့ရှိပါတယ်ဒါဒီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင
်တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံကဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့မြေပေါ်မှာနောက်ထပ်စစ်ရေးပြင်ဆင်ဆောင်ရွက်မှုလုပ်ရမှန်သမျှကိုအမေရိကန်ကကန့်ကွက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတင်ကာတာကပြောကြားလိုက်ပါတယ်
။ Turning an underwater rock into an airfield simply does not afford the rights of sovereignty or permit restrictions on international air.
ရှေးအောက်ကျောက်တုံးတွေကိုလေရင်ပြေးလက်အဖြစ်အသွင်ပြောင်းလိုက်ရုံနဲ့အချုပ်ချာအာဏာပိုင်ဆိုင်တယ်လို့ပြောခွင့်မရှိသလိုနိုင်ငံတကာလေကြောင်းရေကြောင်းသွာလာခွင့်တွေကိုလည်းထိန်းချုပ်လို့မရပါဘူး။တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာဥပဒေသားတွေကိုဖောက်ဖျက်လိုက်တာဖြစ်သလိုအာရှပစိဖိတ်ဒေသတွေလုံခြုံရေးအစီအမံတွေနဲ့တန်ကင်းတမန်ကင်းကိုအဓိကထားဆောင်ရွက်မဲ့ဒေသတွေနားလည်မှုတွေကိုဖောက်ဖျက်လိုက်တာပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံကမဟာဗျူဟာလေ့လာရေး IISS ကစင်ကာပူနိုင်ငံမှာစီစဉ်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအခုလိုသူကပြောကြားခဲ့တာဖြစ်ပါတယ်။ပိုင်နဲ့အငင်းပွားနေကြတဲ့တခြားနိုင်ငံတွေထက်ကိုတရုတ်နိုင်ငံကမြင်မြန်ဆန်ဆန်နဲ့ပို့ပြီးတော့ရှေ့ရောက်အောင်ဆောင်ရွက်နေတာဖြစ်တယ်လို့ Shangri-La Dialogue ဆွေးနွေးပွဲတက်ရောက်နေကြတဲ့ Asia Pacific ဒေသရင်းကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကို American ကာကွယ်ရေးဝန်ကြီးကမိန့်ခွန်းပြောကြားခဲ့ပါတယ်။တောင်တရုတ်ပင်လယ်ကအဓိကကမ္ဘာသင်္ဘောလမ်းကြောင်းတွေရှိရာတဘာဝတရံစာတရီကျွဲဝါတဲ့နေရာအလုံးနီးပါးဟာသူတို့ပိုင်တဲ့ဖြစ်တယ်လို့တရုတ်ကအလေးထားပြောနေတာပါအဲ့ဒီနေရာတချို့ကိုဖိလစ်ပိုင်မလေးရှားဗီယက်နမ်ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေပါတယ်အာရှဒေသတွေလှေစည်းပြေးပြဿနာအပေါ်စိုးရိမ်မှုရှိနေကြတာနဲ့ပတ်သက်လို့တော့မလေးရှားကာကွယ်ရေးဝန်ကြီးဟီချာမူဒင်ဟူစိန်ကပြဿနာအရင်းအမြစ်ကိုဖြေရှင်းရမယ်လို့ပြောကြားသွားပါတယ်မလေးရှားကဥဆောင်ပြီးတော့ရိုဟင်ဂျာတွေအတွက်ယာယီနေရာထိုင်ခင်းတွေပေးထားတယ်လို့လူကုန်ကူးသူတွေရဲ့နောက်ထပ်အမျက်ထုတ်မှုကိုတားဆီးနိုင်အောင်လို့ဆောင်ရွက်နေပါတယ်လို့သူကဒီပြောကြားသွားခဲ့ပါတယ်ရှင
်အမေရိကန်နဲ့ကျူးဘားနိုင်ငံတန်တမန်ဆက်ဆံရေးပြန်ဆမဲ့ခြေလှမ်းတစ်ခုအနေနဲ့အကြမ်းဖက်မှုတွေအားပေးတဲ့နိုင်ငံစင်းကနေကျူးဘားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပယ်ဖျက်ပေးလိုက်ပါတယ်အေဘီလာတုန်းကနေသမ္မတဥပမဟာကျူးဘားသမ္မတရာဟူကက်စတိုနဲ့တွေ့ဆုံပြီးမကြခင်မှာပဲကျူးဘားနဲ့အမေရိကန်ကြားတန်ယုံတွေပြန်ဖွင့်ဖို့ရည်ရွယ်ထားတဲ့အကြောင်းကြေညာခဲ့ပါတယ်။အမေရိကန်လွှတ်တော်ကဒါကိုသုံးသပ်ပြီး45ရက်အတွင်းကန့်ကွက်ပေးချခွင့်ရှိပေမဲ့လို့လွှတ်တော်ကမကန့်ကွက်ခဲ့ပါဘူး။တန်ယုံတွေကိုဘယ်တော့ပြန်ဖွင့်မလဲဆိုတဲ့အချိန်သတ်မှတ်ချက်ကတော့မရှိသေးဘူးလို့သမ္မတအင်ဖြူတော်ကပြောပါတယ်။အမေရိကန်တန်တမန်တွေအနေနဲ့ကျူးဘားနိုင်ငံကနိုင်ငံရေးလှုပ်ရှားသူတွေနဲ့လွတ်လွတ်လပ်လပ်တွေ့နိုင်ဖို့နဲ့အခြားဒီမိုကရေစီအစီအစဉ်တွေဆောင်ရွက်နိုင်ဖို့တောင်းဆိုနေတဲ့အပေါ်ကျူးဘားနိုင်ငံဘက်ကတွန့်ဆုတ်နေပါတယ်။သမ္မတဥပမာရဲ့ကျူးဘားနဲ့ပတ်သက်လို့မူဝါဒကိုလွှတ်တော်ကပြန်လည်သုံးသပ်မှုပြီးဆုံးသွားပြီးတဲ့နောက်ကျူးဘားနိုင်ငံကိုအကြမ်းဖက်မှုအားပေးတဲ့နိုင်ငံစင်းကနေနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတရားဝင်ပယ်ဖျက်ပေးလိုက်တာပါ။ဒါပေမဲ့လည်းကျူးဘားနိုင်ငံရဲ့မူဝါဒနဲ့လုပ်ရည်တွေအပေါ်မှာတော့အမေရိကန်ဘက်ကသဘောကွဲလဲစရာတွေဆက်ရှိနေပြီးစိုးရိမ်မကင်းဖြစ်စရာတွေလည်းဆက်ရှိနေတယ်လို့ကြေညာထားပါတယ်။ကျူးဘားကိုအကြမ်းဖက်အားပေးတဲ့နိုင်ငံစင်းကနေအမေရိကန်ကပယ်ဖျက်ပေးခဲ့တာကြောင့်ကျူးဘားအနေနဲ့ကမ္ဘာဘဏ်လိုနိုင်ငံကအဖွဲ့အစည်းတွေကနေငွေချေးယူနိုင်တယ်လို့အခြားကမ္ဘာငွေချေးဈေးကွက်ကလည်းထိဆက်လာနိုင်ခွင့်ရှိနေပါတယ်
အီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့အီရန်ထိပ်တန်းတန်တမန်တွေဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံဆွေးနွေးနေကြပါတယ်။အီရန်စစ်တပ်ပိုင်နေရာတွေစီးနိုင်ငံကစုံစမ်းစစ်ဆေးသူတွေတဝါရောက်စစ်ဆေးနိုင်ရင်းနဲ့အီရန်သိပ္ပံပညာရှင်တွေနဲ့တွေ့ဆုံမေးမြန်းခွင့်ရရေးတမိုင်းဝင်သဘောတူညီမှုရရှိဖို့အတွက်ကြိုးစားနေကြတာပါ။အီရန်နျူကလ িয়ার အရေးအတွက်အပိသက်သဘောတူညီမှုရရှိဖို့နောက်ဆုံးသတ်မှတ်ရရောက်ဖို့တလားအလိုဒီကနေ့ဂျနီဗာမြို့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးJohn Kerry နဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်တို့တွေ့ဆုံဆွေးနွေးနေကြတာလည်းဖြစ်ပါတယ်။အီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီယာတို့ကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ဘလို့သဘောတူညီမှုပဲရရသူတို့သူ့ရဲ့တိုင်းပြည်ရဲ့စစ်တပ်ပိုင်နေရာတွေကိုနိုင်ငံကစုံစမ်းစစ်ဆေးသူတွေစီကိုတွာလာခွင့်ပေးမှာမဟုတ်သလိုသိပ္ပံပညာရှင်တွေနဲ့လည်းပေးတွေ့မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။အီရန်ကနျူကလ িয়ার အစီအစဉ်ကိုလျှော့ချမယ်ဆိုရင်အီရန်ဘော်အရေးယူပိတ်ဆို့မှုတွေလျှော့ပေါ်ပေးမယ်သဘောတူညီချက်အသေးစိတ်ရရှိဖို့အတွက်ကိုအီရန်ညှိနှိုင်းရေးမှုတွေနဲ့ American, Britain, ပြင်သစ် Germany, Russia နဲ့တရုတ်နိုင်ငံကညှိနှိုင်းရေးမှုတွေကြားမှဆွေးနွေးနေကြဆဲဖြစ်ပါရဲ့ရှင်
။ American နိုင်ငံကိုရောက်မလာခင်မိမိထွက်ခွာမဲ့နိုင်ငံက၄စိတ်အောက်ခွန်ဌာနတွေမှာကြိုတင်အစစ်ဆေးခံပြီးလေကြောင်းလိုင်းလုံခြုံမှုကင်းရှင်းချက်ယူရမယ်အစီအစဉ်တွေကိုနောက်ထပ်နိုင်ငံတကာလေဆိပ်ဆယ်ခုမှတိုးချက်လှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကစဉ်းစားနေပါတယ်။ဒီလိုလုပ်မဲ့အစီအစဉ်အတွက်ညှိနှိုင်းဆောင်ရွက်နေတဲ့နိုင်ငံတွေထဲမှာ Belgium, Dominican, Japan, Netherlands, Norway, Spain, Sweden, Turkey နိုင်ငံတွေကလေဆိပ်တစ်ခုစီနဲ့ Britain နိုင်ငံကလေဆိပ်နှစ်ခုပါဝင်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။အဲ့ဒီလေဆိပ်ဆယ်ခုဟာအမေရိကန်ကိုဝင်လာမဲ့အလို့အများဆုံးလေဆိပ်ဆယ်ခုဖြစ်ပြီး2014ခုစီးရင်အရအဲ့ဒီလေဆိပ်တွေကနေအမေရိကန်ကိုလာရောက်သူခီးတဲ့တန်း20ရှိခဲ့တာတွေ့ရပါတယ်ဒီလိုကြိုတင်အစစ်ဆေးခံတဲ့အစီအစဉ်ဟာခီးသွားတွေအတွက်ရောအမေရိကန်နိုင်ငံအတွက်ပါနှစ်ဦးနှစ်ဖက်အကျိုးရှိစေတယ်လို့ဆိုပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ FIFA ကမ္ဘာ့ဘောလုံးအဖွဲ့ချုပ်အပေါ်အယုံကြည်အခိုင်အမာထားကြဖို့ FIFA ဥက္ကဋ္ဌရာထူးကိုထပ်မံအရွေးခံခဲ့ရတဲ့ Sepp Blatter ကဘောလုံးပရိသတ်တွေကိုတိုက်တွန်းလိုက်ပါတယ်။FIFA ထိပ်တန်းအကြီးအကဲ9ယောက်အပါအဝင်တာဝန်ရှိသူတွေအပေါ်အမေရိကန်အစိုးရကအာဂတိလိုက်စားမှုတွေနဲ့တရားစွဲထားသလိုဆွစ်ဇာလန်နိုင်ငံကလည်းအကြီးအကဲ9ယောက်ကိုဖမ်းဆီးပြီးတော့ကမ္ဘာဖလားအင်ရှင်နိုင်ငံတွေရွေးချယ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာဥက္ကဋ္ဌဆက်ဘလက်တာကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေမှာ FIFA အပေါ်ယုံကြည်ဖို့ခက်ခဲမယ်ဆိုတာနားလည်ပေမဲ့ဘောလုံးပရိသတ်တွေရဲ့ယုံကြည်မှုပြန်လည်ရရှိလာအောင်နဲ့အဖွဲ့အစည်းအပေါ်ယုံကြည်စိတ်ချမှုပြန်လည်ရရှိလာအောင်သူ့အနေနဲ့ကြိုးစားသွားမယ်လို့ Sepp Blatter က FIFA ရုပ်သံနဲ့သတင်းသတ်မင်းမြန်ကမှပြောကြားသွားခဲ့တာပါ FIFA ဒုဥက္ကဋ္ဌအပါအဝင်ထိပ်တန်းအကြီးအကဲတွေအကြီးအကျယ်လက်စားရဲဆိုတဲ့စွဲချက်တွေကြောင့် Sepp Blatter ယာရုကနေဆင်းပေးဖို့ဖိအားတွေရှိနေချိန်မှာပဲ FIFA ညီလာခံအတွင်းတောက်ကြနေကလုပ်ခဲ့တဲ့ရွေးကောက်ပွဲမှာ၅ချိန်မြောက် FIFA ဥက္ကဋ္ဌယာရုကိုသူပြန်လည်ရရှိခဲ့တာဖြစ်ပါတယ်ဒီကနေ့စနေနေ့မှာ FIFA အမှုဆောင်ကော်မတီနဲ့အစည်းအဝေးကိုဥဆောင်ကျင်းပတဲ့ Sepp Blatter ကပြန်လည်အရွေးခံရတဲ့အတွက်အေးအေးချမ်းချမ်းပျော့ပျော့ရွှင်ရွှင်ရှိပါတယ်လို့ FIFA ရုပ်သံနဲ့မေးမြန်းကမှဖြေကြားသွားပါတယ်။ဆွစ်ဇာလန်နိုင်ငံ Zurich မြို့မှာလုပ်ခဲ့တဲ့ FIFA ဥက္ကဋ္ဌရွေးကောက်ပွဲပထမအကြော်မှာအသက်86နှစ်အရွယ် FIFA ဥက္ကဋ္ဌကထောက်ခံမဲ့133မဲရရှိခဲ့တာပါ။သူနဲ့ပြိုင်ဘက် Jordan Minter Ali bin El Hussein ကထောက်ခံမဲ့83မဲသာရရှိခဲ့တဲ့အတွက်ဒုတိယအကြော်ရွေးကောက်ဆရာမလူပဲနဲ့ Blatter အနိုင်ရရှိသွားခဲ့တာပါ။ဒါပေမဲ့မင်းသား Ali bin El Hussein ကိုထောက်ခံတဲ့ UEFA ဥက္ကဋ္ဌ Michel Platini အပါအဝင် UEFA အဖွဲ့ဝင်အားလုံးနှီးပါးက FIFA ဥက္ကဋ္ဌယာရုကိုရထားတာ18နှစ်ရှိနေပြီဖြစ်တဲ့ Sepp Blatter အနေနဲ့ယာရုကနေဆင်းပေးသင့်ပြီလို့လူသိရှင်ကြားပြောကြားခဲ့ပါတယ်။ဒါဟာ FIFA အဖွဲ့ချုပ်အပေါ်ဥရောပတာဝန်ရှိသူတွေကအမုန်းပွားတဲ့စီမံကိန်းချဆောင်ရွက်မှုဖြစ်တယ်လို့ Swiss ရုပ်သံ RTS နဲ့မေးမြန်းခန်းမှာ Sepp Blatter ကအပြည့်တင်ပြောကြားခဲ့ပါတယ်
။ပြည်ထဲပြည်နယ်အတဲကနေရွှေပြောင်းအခြေချလူသူလေစီတုတ်ကတဲ့4200ကျော်ကိုအီတလီကမ်းခြေစောက်တပ်ကတောက်ကြနေမှာကယ်တင်ခဲ့ပါတယ်။ဒီလိုကယ်ဆယ်ရေးမှာအီတလီရေတပ်ကပါဝင်တယ်လို့ဥရောပသမ္မဂရဲ့ကူညီရေးအစီအစဉ်ဖြစ်ဂျာမန်နဲ့အိုင်ယာလန်နိုင်ငံတွေကသင်္ဘောတွေလည်းဝင်ရောက်ကူညီခဲ့ပါတယ်။ရှားဝေးစင်မှာအလောင်း18လောင်းကိုတွေ့ရှိခဲ့တယ်လို့အီတလီကမ်းခြေစောက်တပ်ကပြောပါတယ်။ဘာကြောင့်ဒီလူတွေတေဆုံးရတယ်ဆိုတဲ့အကြောင်းရင်းကိုမသိရသေးပါဘူး။အကယ်၍ကယ်တင်ခဲ့တဲ့ကအတွေ့အကြုံတွေအတိုင်းပင်မနွမ်းနဲ့ရေငတ်တာတွေနဲ့ကြုံခဲ့ရတာဖြစ်နိုင်တယ်လို့ယူဆနေပါတယ်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းဆောင်မတွေနဲ့စာကြင်ပါတယ်။ကျူးဘားနိုင်ငံကိုအကြမ်းဖက်ဝါဒအားပေးထောက်ခံတဲ့နိုင်ငံများစီးရင်ကနေအမေရိကန်ကပယ်ဖျက်ပေးလိုက်တာကြောင့်ကွန်မြူနီနိုင်ငံဖြစ်တဲ့ကျူးဘားမှာလူတော်များများပျော်ရွှင်နေကြပြီးအမေရိကန်နိုင်ငံသားတွေလည်းအစိုးရရဲ့ဒီဆုံးဖြတ်ချက်ပေါ်မှာကြိုဆိုကြပါတယ်။ကျူးဘားနိုင်ငံကိုအခုလိုအကြမ်းဖက်ဝါဒထောက်ခံအားပေးတဲ့စီးရင်ကနေပယ်ဖျက်ပေးလိုက်တာကြောင့်နှစ်နိုင်ငံကြားစစ်အေးတိုက်ပွဲလည်းပြီးဆုံးသွားပြီးဒါဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကထားရှိခဲ့မှုတဲ့တန်တမာဆက်ဆံရေးပြန်လည်ထူထောင်ဖို့ခြေလှမ်းတရစတင်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျူးဘားနိုင်ငံအပေါ်ကုန်သွယ်မှုတားမြစ်ပိတ်ပင်ထားတာကိုတော့အမေရိကန်လွှတ်တော်ကနေဆုံးဖြတ်ချက်ချပေးနိုင်တဲ့အထိဆက်ထားရှိသွားမှာဖြစ်တဲ့အကြောင်း VOA သတင်းထောက်ဇလတ်တီကဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ကျူးဘားနိုင်ငံကိုအကြမ်းဖက်ဝါဒထောက်ခံအားပေးတဲ့စီးရင်ကနေပယ်ဖျက်ပေးလိုက်ပြီလို့အမေရိကန်ကတောက်ကြနေမှာကြေညာလိုက်တာဟာကာလကြာရှည်စွာရင်ဆိုင်ခဲ့ရတဲ့မတရားမှုတစ်ခုအဆုံးသတ်သွားပြီလို့ကျူးဘားနိုင်ငံသားတော်တော်များများကမှတ်ယူထားတာပါ။
Siempre hemos luchado por la paz.
ငြိမ်းချမ်းရေးနဲ့သင့်မြတ်စွာနေထိုင်နိုင်ရေးကိုကျမတို့အနေနဲ့အမြဲတမ်းကြိုးစားခဲ့ပါတယ်။အကြမ်းဖက်ဝါဒထောက်ခံအားပေးတဲ့စီးရင်တွေကိုကျူးဘားကိုထည့်ထားတာမတရားပါဘူး။အခုတော့အားလုံးပြောင်းလဲသွားပါပြီ
။
အကြမ်းဖက်ဝါဒရဲခတ်မှုတံကိုကျူးဘားကခံရတာပါ။ဒါပေမဲ့ကျူးဘားအနေနဲ့ဒီဝါဒအပေါ်ထောက်ခံအားပေးတာမျိုးနောက်ဘုံထောင်တာမျိုးမလုပ်တာကြောင့်အကြမ်းဖက်ဝါဒထောက်ခံအားပေးတဲ့စီးရင်တွေမှာရှိမနေသင့်ပါဘူး
။ကဲဆေရွန်ကွန်တာဂရီရွန်ဆူဆိုက
ကန်ကောင်းထောက်မှဆိုပါပဲကျူးဘားနိုင်ငံဟာဆိုးဝါးတဲ့နိုင်ငံမဟုတ်ဘူးဆိုတာကိုသူတို့သိသွားပါပြီ
။အာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေကတဘုံတွေရဲ့လှုပ်ရှားမှုတွေကိုကျူးဘားကပံ့ပိုးကူညီပေးတယ်ဆိုပြီး1982ခုနှစ်မှာအကြမ်းဖက်ဝါဒထောက်ခံအားပေးသူစီးရင်တွေကိုထည့်ခဲ့တာပါ။ဒါပေမဲ့လည်းနိုင်ငံခြားကဒီတဘုံတွေအပေါ်ပံ့ပိုးကူညီတာတွေရက်ဆိုင်လိုက်ပြီလို့ကျူးဘားကလွန်ခဲ့တဲ့အချိန်တော်တော်ကြာကြာတည်းကပြောထားတာပါ။အမေရိကန်ပြည်ထောင်စုနဲ့တန်တမာဆက်ဆံရေးပြန်စတင်နိုင်ဖို့အဓိကကြတဲ့ဒီစီးရင်ကနေပယ်ဖျက်ရေးအတွက်ကျူဘားသမ္မတရာဟူကက်စတိုကဆောင်ရွက်ခဲ့တာပါအမေရိကန်လွှတ်တော်အမတ်တချို့ကတော့ကွန်မြူနီနိုင်ငံနဲ့အဆက်ဆံပြန်လုပ်တာကိုစန့်ကျင်ပါတယ်ဖလော်ရီဒါပြည်နယ်ရီပပ်ဘလီကန်အထက်လွှတ်တော်အမတ်မာကိုရူဘီယိုက
It is a victory for the oppressive Cuban government but a serious setback
ဒါအဖိနှိတ်ချုပ်ချယ်တဲ့ကျူဘားစုအတွက်အောင်ပွဲတရဖြစ်ပြီးတော့အဖိနှိတ်ခံကျူဘားလူလူအတွက်တော့တကယ်အဟန့်အတားတစ်ခုဖြစ်ပါတယ်
လွန်ခဲ့တဲ့မတ်လအတွင်းအမေရိကန်အရာရှိတွေနဲ့ကျူဘားအစိုးရကြားအချိန်ချင်းတွေ့ဆုံခဲ့ကြပြီးတဲ့နောက်ကျူဘားမျိုးတော်ဟာဗနာယဉ်ကျေးမှုစင်တာမှာပထမဆုံးအခမဲ့အင်တာနက်အသုံးပြုခွင့်စတင်ထားရှိခဲ့ပါတယ်ကျူဘားအမှုပညာရှင်တဦးဖြစ်တဲ့အလက်ဆီလေးဗာကအ
ဆက်လောကအမေဟော်အီပိုယာ
ကျူဘားမှာဆက်သွယ်ရေးဝန်ဆောင်ကတွေရောကြလာမယ်လို့ထင်ပါတယ်ဒီနိုင်ငံအနေနဲ့နောက်ထပ်လှုပ်ဆောင်စရာအများအပြားဆက်လုပ်သွားနိုင်တဲ့အခုလိုအခြေအနေသေးတခုစတင်နိုင်တာကိုကျေးဇူးတင်ပါတယ်
အခုအခါမှာကျူဘားပေါ်ခီးတွာလာခွင့်တားမြစ်ထားတာတွေကိုလည်းရုပ်သိမ်းလိုက်တာကြောင့်နှစ်ပေါင်းများစွာကွဲကွာနေကြတဲ့မိသားစုတွေပြန်လည်စုံစည်းနှံကြပြီးကျူဘားမှာကျင်းပတဲ့နိုင်ငံတကာအမှုပညာပြပွဲမှာဆိုရင်လည်းအမေရိကန်အမှုပညာရှင်တူဖြစ်တဲ့ Duke Rally လည်းပါဝင်ဆင်နွှဲနိုင်ပါပြီဒီပြပွဲမှာသူ့ရဲ့အမှုပညာဖန်တီးမှုကတော့ခြေထောက်မှာမီးသီးတက်ထားတဲ့ငှက်အကောင်900ကိုလွှတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင်ကမ္ဘာဘောလုံးလောကဘက်ကသတင်းတပုတ်ကိုလည်းဆက်ပြီးပြောပြပေးပါအောင်မယ်။ဆွစ်ဇာလန်နိုင်ငံဇူရစ်မြို့မှာတောက်ကြနေကကျင်းပတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရွေးကောက်ပွဲမှာလက်ရှိဥက္ကဋ္ဌဆက်ဘလတ်တာကအနိုင်ရသွားပါတယ်။သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ဂျော်ဒန်တော်ဝင်မင်းသားအလီဟူစိန်ကဒုတိယအကြော်မဲပေးတာကိုမပြိုင်မဲနှုတ်ထွက်လိုက်တာကြောင့်မစ္စတာဘလတ်တာနှုတ်ထွက်ဖို့ဖိအားပေးခံရတဲ့ကြားကပဲဥက္ကဋ္ဌအဖြစ်နဲ့၅ချိန်မြောက်ရွေးခံခဲ့ရတာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌရွေးကောက်ပွဲကိုဆွစ်ဇာလန်နိုင်ငံဇူရစ်မြို့ကကမ္ဘာဘောလုံးအဖွဲ့ချုပ်မှာတောက်ကြနေကချင်းပါခဲ့တာမှာလက်ရှိ FIFA ဥက္ကဋ္ဌဆက်ဘလက်တာအနိုင်ရသွားပါတယ်အဖွဲ့ဝင်နိုင်ငံ209နိုင်ငံကမဲပေးခဲ့ကြတာမှာမစ္စတာဘလက်တာက133မဲရပြီးတော့ဂျော်ဒန်မင်းသားအာလီဟူစိန်က83မဲရခဲ့ပါတယ်ရွေးကောက်ပွဲအနိုင်ရဖို့အတွက်တော့မဲရွေအတွက်စုစုပေါင်းရဲ့3ဝန်းနှုန်းဖြစ်တဲ့140ရရှိရမှာဖြစ်ပါတယ်ဒါကြောင့်ဒုတိယအကြော့ဆက်ပြီးရှင်ပြိုင်ဖို့လုပ်နေစဉ်မှာဂျော်ဒန်အိမ်ရှိမင်းသားအာလီဟူစိန်ကရွေးကောက်ပွဲကိုဆက်မပြိုင်ဘဲနှုတ်ထွက်သွားတာကြောင့်မစ္စတာဘလက်တာအနိုင်ရသွားတာပါရွေးကောက်ပွဲအနိုင်ရပြီးတဲ့နောက်မစ္စတာဘလက်တာပြောတာကတော့
I thank you that you accepted me that for the next 4 years I will be in command
ပထမဆုံးအနေနဲ့တော်ဝင်မင်းသားအာလီကိုကျွန်တော်ကျေးဇူးတင်ကြောင်းပြောကြလိုပါတယ်တစ်ဖက်မှာလည်းကျွန်တော်ကို FIFA ဥက္ကဋ္ဌအဖြစ်နောက်ထပ်၄နှစ်ဆက်လုပ်ဖို့လက်ခံပေးတဲ့အတွက်မဲပေးခဲ့ရတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်တို့ FIFA ကိုလမ်းကြောင်းမှန်ပေါ်ရောက်အောင်လုပ်သွားမှာပါ
ရ ကပွဲဒုတိယအကြောက်ကိုဆက်မပြိုင်မဲဘာကြောင့်အရှုံးပေးလိုက်ရလဲဆိုတဲ့အပေါ်မှာဂျော်ဒန်တောင်းဝင်းမင်းသားအာလီဟူစိန်ပြောတာကတော့
Well, there are 73 national associations out there who were really brave, and I did it for them. I don't want them to be in any more trouble for taking
ကျွန်တော်ကိုတတိရှိရှိနဲ့မဲပေးခဲ့ကြတဲ့အဖွဲ့ချုပ်83ခုရှိပါတယ်သူတို့အတွက်လုပ်ခဲ့တာပါကျွန်တော်ဘက်ကအခိုင်အမာယက်တိပေးခဲ့တဲ့တွေသူတို့ကိုပြဿနာတွေထပ်မဖြစ်စေချင်ပါဘူးဒါကြောင့်အခုလိုလုပ်လိုက်တာပါ
ကောဘောလုံးဖွဲ့ချုပ်အတွင်အခုလိုအဂရီလိုက်စားမှုရှုပ်တော်ပုံတွေဟိုးလေးတကြောကြောဖြစ်နေတဲ့ကြားကပဲဥက္ကဋ္ဌဆက်ဘလက်တာကိုပြန်ပြီးရွေးချယ်တဲ့အပေါ်မှာနားမလည်နိုင်သလိုစိတ်ပြတ်မိတယ်လို့လည်းနယ်သာလန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌမိုက်ကယ်ဗန်ပရတ်ကလည်းပြောလိုက်ပါတယ
် In my opinion there should be some kind of reaction I cannot understand that people
ကျွန်တော်အမြင်ကတော့ဖြစ်နေတဲ့အခြေအနေတွေအပေါ်တစုံတစ်ခုတုံ့ပြန်သင့်ပါတယ်လူတွေအနေနဲ့ဒီအတိုင်းဆက်ပြီးသွားကျင်တာကိုလည်းကျွန်တော်အနေနဲ့နားမလည်နိုင်ပါဘူးမစ္စတာဘလက်တာက FIFA ကိုဘယ်လိုပဲပုံကောင်းအောင်လုပ်မယ်ဆိုပြီးလွန်ခဲ့တဲ့၄နှစ်တုန်းကလည်းဒီအတိုင်းပဲပြောခဲ့တာပါအခုပိုတော်ဆိုးလာတယ်ဒီတော့ကျွန်တော်အနေနဲ့ဒါကိုဘယ်လိုယုံရမလဲဆိုတော့နိုင်ငံအားလုံးနဲ့စုံပြီးအပြေထုတ်နိုင်တဲ့အထိကျွန်တော်တို့စောင့်ကြည့်ရမှာပေါ့
မစ္စတာဘလက်တာကတော့သူ့အနေနဲ့ FIFA ကိုလမ်းကြောင်းမှန်ပေါ်ပြန်ရအောင်လုပ်ဖို့တာဝန်ယူကြောင်းအဖွဲ့ဝင်အားလုံးနဲ့ဆိုရင်သူ့အနေနဲ့လည်းလှုပ်သွားနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်မစ္စတာဘလက်တာဘာကြောင့်အနိုင်ရသွားသလဲဆိုတဲ့အပေါ်မှာဘောလုံးပရိသတ်ဦးဖြစ်တဲ့ဟောင်လီကအခုလိုပြောပါတယ
် Yeah, it seems like he had all the support of the developing nations and it seems that's where like the corruption is most widespread. So
ကွန်ပျူတာနိုင်ငံတွေအားလုံးကမစ္စတာဘလက်တာကိုထောက်ခံပုံရပါတယ်။အဲ့ဒီနေရာတွေမှာလည်းအဂတိလိုက်စားမှုတွေကြဲကြဲပြက်ပြက်ဖြစ်နေပုံရပါတယ်။အဲ့ဒါကြောင့်မစ္စတာဘလက်တာအနိုင်ရသွားတာကိုမအံ့ဩမိပါဘူး
။လက်ရှိ FIFA ဥက္ကဋ္ဌဆက်ဘလက်တာဟာ1998ခုနှစ်မှာ FIFA ဥက္ကဋ္ဌစတင်ဖြစ်လာခဲ့တာဖြစ်ပြီးတော့အခုတစ်ချိန်နိုင်သွားတဲ့အတွက်သူဟာ FIFA ဥက္ကဋ္ဌတတ်တန်း၅ချိန်မြောက်ကိုတာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အိန္ဒိယမှာအပူလိုင်းဖြတ်တာကြောင့်ထောင်ထဲချီတည်ဆုံနေရတဲ့အခြေအနေကိုလည်းတင်ပြပေးချင်ပါတယ်အိန္ဒိယနိုင်ငံတွင်ဒေသအများအပြားကိုအပူလိုင်းဖြတ်ရာကလူအယောက်2000နီးပါးတည်ဆုံခဲ့ပြီးဖြစ်ပါတယ်တည်ဆုံမှုအများစုကတော့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့အင်ဒရာပရာဒရက်ရှ်နဲ့တယ်လန်ဂါနာမှာဖြစ်ပါတယ် VOA သတင်းတော်အင်ဂျင်နာပါစရီချာမွန်ပိုင်းမြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုကောင်းထက်ကပြောပြပေးပါမယ်ရှင်
ကျေပြင်းတဲ့အိန္ဒိယမြေပြတ်တစ်လျှောက်အပူချိန်က48ဒီဂရီစင်တီဂရိတ်ဝန်းကျင်ရှိပြီးတက်နိုင်သူတွေကအိမ်မှာနေပြီးတင်းချောင်နေကြပါတယ်။ဒါပေမဲ့တောင်းကြည့်တဲ့ဆောက်လုပ်ရေးသမား၊တက္ကစီသမား၊သုံးမင်းကားသမားနဲ့လမ်းဘေးဈေးသွယ်တွေတွေ့တော့အပူထဲကထွက်ပြေးဖို့မတက်နိုင်ကြပါဘူး။အဲ့ဒီထဲကတယောက်ဖြစ်တဲ့ဟိုက်ဒရာဘတ်ကသုံးမင်းကားသမားရှိုက်ဘတ်ခူရက်ရှီကအခုလိုပြောပါတယ
်။ Problem तो आती है लेकिन ये तो रोजमर्रा की चीज है
။ရာသီဥတုကပြဿနာတစ်ခုဖြစ်ပေမဲ့လည်းပူလို့အလုံးမလုံးရင်နေစဉ်ဝင်ငွေရမှာမဟုတ်ဘူးလို့သူကပြောပါတယ်။လွန်ခဲ့တဲ့အပတ်တွင်မဆုံးမနေတဲ့အပူချိန်အောက်မှာလူသိမ်းလုံးတစ်ဖြည်းဖြည်းတိုးလာနေပါတယ်။သေဆုံးသူအများစုဟာရှစ်တောင်ပိုင်းကဘေးချင်းကပ်နေတဲ့အိန္ဒြာပရာဒက်ရှ်နဲ့တလကန်နာပြည်နယ်တို့ဖြစ်ပြီးအဲ့ဒီပြည်နယ်တွေဟာအိန္ဒိယတနိုင်ငံလုံးမှာအပူချိန်အမြင့်ဆုံးဖြစ်ပါတယ်။ဆယ်စုနှစ်တခုနီးပါးထဲမှာဒေသအတွင်းအဆိုးအဝါးဆုံးပူလိုင်းဖြစ်တယ်လို့ဟိုက်ဒရာဘတ်မြို့မိုးလီဝါသဌာနအကြီးအကဲ YK Reddy က VOA ကိုပြောပါတယ
်။ In this summer season three records are broken.
ဒီနေရာဒီမှာနေရာ3နေရာရဲ့စံချိန်3ခုချိုးသွားပါပြီ။အပူချိန်တွေကအရင်စံချိန်တင်ထားတာကိုကျော်သွားပါပြီ။တခြားနေရာတွေမှာတော့စံချိန်မကျိုးသေးပါဘူး။ဒါပေမဲ့ Indra Pradesh ပြည်နယ်ကမ်းစပ်ဒေသတွေမှာတော့48ဒီဂရီစင်တီဂရိတ်အကျော်မှာရှိနေပါတယ
်။မင်းနဲ့ဇော်လန်တွေမှာအရင်မြင့်တဲ့အပူချိန်တွေဟာဖြစ်လိဖြစ်တာရှိပေမဲ့လည်းအနောက်မြောက်ဘက်ကလေဘူးတွေတိုက်တာကြောင့် Indra Pradesh နဲ့တလန်ဂနာပြည်နယ်တွေမှာလည်းမဟုတ်ပဲအိန္ဒိယနိုင်ငံရဲ့အလဲပိုင်းနဲ့မြောက်ပိုင်းတွေမှာအပူချိန်တွေတိုးလာနေပါတယ်။အဲ့ဒီဒေသတွေမှာလည်းမြို့တော် New Delhi ပါဝင်နေပါတယ်။New Delhi မြို့မှာလမ်းကက်တရာနဲ့အိမ်သုတ်ဆွေတွေပျော်ကြနေတာကိုအမျိုးသားသတင်းစာ Hindustan Times ထဲမှာဓာတ်ပုံဖော်ပြထားပါတယ်။အပူလွန်ကဲတဲ့တံကိုအများဆုံးခံရတဲ့သူတွေဟာအိမ်ချေမဲ့တဲ့သူတွေဖြစ်တယ်လို့ New Delhi အခြေဆိုင်ကိုစိတ်နှပါကျမ်းမာရေးဖော်ပြရေးဌာနက Sunil Kumar Aledia ကပြောပါတယ
်။ Wo porta cabin mane teen ke structure mein
အိမ်ချေမဲ့တွေဟာစောင်းထဲမှာအစိုးရဆောက်ဇေယျတွေထဲမှာတက်ခိုလို့ရနေပေမဲ့နွေရာသီမှာတော့အပူတံကိုရှောင်ကျဉ်မှုနေရာမရှိဖြစ်နေတယ်လို့သူကပြောပါတယ်။အဲ့ဒီနေခိုရနေရာတွေကတဲသူမဟုတ်တော့ဆောက်အုံတွေဖြစ်ပြီးနွေရသီမှာဝင်ရောက်နေသူဆက်ရခိုင်နှုံးပဲရှိတယ်လို့သူကပြောပါတယ်။ဘာကြောင့်လဲဆိုတော့တဲတွေထဲမှာပန်ကာ၄၀နဲ့တောက်ရည်မရှိပဲအရန်ပူလောင်နေတယ်လို့ဖြစ်တယ်လို့လည်းပြောပါတယ်။အပူဒဏ်အဆိုးဆုံးခံရတဲ့ပြည်နယ်တွေမှာအာဏာပိုင်တွေကနေလည်နေခင်အိမ်ထဲနေဖို့အုတ်ထုံးမပါပဲအပြင်မထွက်ဖို့နဲ့ရေများများတောက်ကြဖို့အတတိပေးနှိုးဆော်ထားပါတယ်။အိန္ဒြာပရာဒက်ရှ်လိုနေရာတွေမှာဆိုရင်ဆေးရုံတွေမှာအပူရှက်တဲ့လူနာတွေအရန်များလို့ဆရာဝန်တွေရဲ့ခွင့်ယူခွင့်ကိုခက်တာပိတ်ထားတယ်လို့သိရပါတယ်။အရင်တပတ်ကတက်စီရင်မောင်းနေအောင်တိတ်ဆုံးပြီးနောက်မှာတက်စီသမားတွေကိုနေလည်နေခင်ပိုင်းတို့မှာကာငါသူတွေကိုမမောင်းပို့ပဲညှင်းပယ်နိုင်တယ်လို့ကယ်ကတ္တာမြို့အခြေဆိုင်တက်စီရင်မောင်းအသင်းကကြေညာချက်ထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံကတက်စီအများပြား40မရှိကြပါဘူး။အိန္ဒိယနိုင်ငံအရှေ့ဘက်ကအော်ရီတာပြည်နယ်မှာတော့အလုသမားတွေကို မနေ့၁၇နာရီကနေညနေ၄နာရီအထိအလုံးကျန်းမလုံးကြဖို့အကြံပြုထားပါတယ်။အခုလောက်ကုန်တဲ့ဇူလိုင်လအစောပိုင်းမုတ်တုံရာသီရောက်ရင်အပူဒဏ်အနှဲငယ်တော့လျှော့ချသွားမှာဖြစ်ပါတယ်။ဒါပေမဲ့မုတ်တုံလေးဟာအိန္ဒိယတောင်ပိုင်းနဲ့နောက်ပိုင်းတွေကိုမြောက်ပိုင်းနဲ့အရှေ့ပိုင်းမြေပြတ်တွေမတိုင်ခင်အရင်ရောက်တာကြောင့်အပူဒဏ်အဆိုးအဝါးဆုံးခံရတဲ့ပြည်နယ်တွေဟာအပူဒဏ်ကနေစောစောမလွတ်နိုင်သေးပါဘူး။ဒါပေမဲ့လာမယ့်ရစ်တွေမှာထစ်ချုံမိုးပြောက်ရွာမှာဖြစ်တဲ့အတွက်ကြောင့်အပူချိန်အနည်းငယ်တော့ရွက်ချသွားနိုင်တယ်လို့ဟိုက်ဒရာဘာမြို့ကမိုးလေဝါသအကြီးကဲရယ်ဒီကပြောသွားပါတယ်ခင်ဗျာ
ကိုကောင်းထက်ပါရှင်မြန်မာသတင်းဆောင်မတပုတ်ကိုဆက်ပြီးပြောပြပေးချင်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေတက်တက်ပါဝင်ဦးဆောင်မဲ့ပထမဆုံးအမျိုးသမီးပါတီတရက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတည်ထောင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ်ကော်မရှင်ကနေတည်ထောင်ခွင့်ပြုထားပြီးဖြစ်တဲ့အမျိုးသမီးပါတီမွန်ဟာမွန်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းဒေသကြီးတွေမှာလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှာဖြစ်တယ်လို့အမျိုးသမီးပါတီခေါင်းဆောင်တို့ကပြောပါတယ်။ဒီသတင်းအပြည့်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုနိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။အခုပါတီတည်ထောင်ခွင့်ကျခဲ့တဲ့အမျိုးသမီးပါတီမွန်ဟာလာမယ့်2025ရွေးကောက်ပွဲမှာမွန်ပြည်နယ်ကိုခြေခံပြီးတော့ရှင်ပြိုင်ရည်ခွန်သွားမယ်လို့ပါတီဥက္ကဋ္ဌမိတိုင်းရှင်ကအခုလိုပြောပါတယ်။
ကျမတို့ရေကပေါ်ရဲဆိုရပါတော့အမျိုးသမီးဝင်ပါလို့အဲ့ဒါကြိုးစားနေတယ်ကျမတို့ကတော့လေသမင်းနိုင်တိုင်းမှာကျမတို့ရင်းနေကျမတို့မိနေမှာရင်းနေအခုတိုင်းမှာရင်းနေအဲ့ဒီ၃နေရာကျတော့ကျမတို့ဝင်ကြတယ်အခုကအမျိုးသမီးပါတီအဝင်ပွဲလို့ဆိုတာကြတော့မွန်ဒေတာမှာရှိစားတယ်ပေါ့ဒါပေမဲ့လောဆယ်ကကျမတို့ဒီမွန်ကနေပဲစပြီးတော့သွားရမယ်မွန်ဆိုတာမွန်မျိုးသမီးပါတီကိုကိုစားကြည့်တာတက်မဟုတ်ဘူးမွန်ဆိုတာအင်းဒီနဲ့အခြေဆိုင်တဲ့လက္ခဏာပြင်နေတာပေါ့
အမျိုးသမီးပါတီမွန်ဟာ2014ခုနှစ်အောက်တိုဘာလ14ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံနိုင်ငံရေးပါတီမှတ်ပုံတင်ခွင့်လျှောက်ထားခဲ့ရမှာအခုမေလ28ရက်နေ့ရက်စွဲနဲ့ပါတီတည်ထောင်ခွင့်ချခဲ့တာလည်းဖြစ်ပါတယ်။မွန်ပြည်နယ်သွင်းမှာဆိုရင်မွန်နိုင်ငံရေးပါတီတွေဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီရဲ့မွန်မျိုးရပါတီရဲ့ဆိုပြီးတော့နှစ်ဖွဲ့ရှိနေပါတယ်။အခုလိုအမျိုးသမီးပါတီကပါဝင်ရောက်ရှင်ပြိုင်မယ်ဆိုရင်မထိခိုက်တဲ့လမ်းကြောင်းကိုရှာပြီးညှိနှိုင်းသွားမယ်လို့အမျိုးသမီးပါတီရဲ့ဥက္ကဋ္ဌမိတိုင်းရှင်ကအခုလိုပြောပါတယ်။
သောမကြီးကအမီးတပုံနဲ့ကိုရဲစီရေမဆုံးရှုံးအောင်သာမကြီးမှန်တဲ့ကောင်းမယ်ပပကြီးတော့ကမတူတူနေနေတော့မယ်ဒီသောတော့အမေမနေသေးဘူးတော့သူ့ဆက်တဲ့အချင်းကြီးဆုံးရှိကြလို့နေရာကြီးကြတော့ဒီရာကိုကမတို့ယူနေစီတော့ဒီကူတော့ယူလို့ရှိရင်ကမတို့ဒီကူကအဲ့ဒီလိုမျိုးကိုကမတို့ရှိမှန်းပြီးတော့သောမကြီးကတော့အဲ့နေရာမှာပြည်ယူနေတဲ့နေရာမှာပြည်နေဆိုတာအဲ့ဒီဒီလေးပြီးတော့ကိုကြတဲ့နေရာမှာကိုမဲပေါင်းထားမယ်မဟုတ်ဘူးသားပေါ့နော်အဲ့လိုမျိုးဆိုရင်မဲကဆွဲကြအောင်ရှိပါဘူး
မွန်နိုင်ငံရေးပါတီတွေကွဲပြားမှုရှိနေရင်လာမယ့်ရွေးကောက်ပွဲမှာမွန်ပြည်သူတွေရဲ့မဲဆန္ဒအရေးအတွက်ပြန့်သွားပြီးမျော်မှန်းတဲ့လွှတ်တော်ကိုယ်စားလှယ်ရေးအတွက်မရရှိနိုင်ဘူးလို့ယူဆကြောင်းလွတ်လပ်သောမွန်သတင်းအေဂျင်စီအက်ဒီတာချုပ်နိုင်ကဆောင်မွန်ကလည်းသူ့အမြင်ကိုခုလိုပြောပါတယ်
မြန်မာပြည်ကဒီကနေ့ကျတော့မွန်မျိုးသမီးတွေပဲထူထောင်ထားတဲ့ပါတီဖြစ်တဲ့အတွက်သူတို့ဘက်ကလည်းနေယူနေရှင်နဲ့အနည်းဆုံးပါလားမွန်မျိုးသမီးတွေအနေနဲ့လည်းဒီအင်အားအများစုပေါ့နော်ဒီသူတို့ကိုထောက်ခံကောင်းထောက်ခံနိုင်ပါတယ်ဒီလိုဒီမွန်ပါတီသုံးပါတီအနေနဲ့ပြည်နိုင်ကြလို့မရဘူးဆိုရင်တော့ကျွန်တော်ထင်တယ်နဲ့မွန်ပြည်သူတွေပဲတဲ့နဲ့ကကြာချက်သွားနိုင်တာပေါ့နော်ဒီသုံးပါတီပြန်တခြားတော့နိုင်ငံရေးပါတီ PDP ဖြစ်တဲ့ဒီလိုဒီမိုကရေစီပါကြောင့်နဲ့စက်ခံရေးပါတီကလည်းနေရာပြောင်းပြနိုင်မွန်ပါတီတွေအနေနဲ့ဒီရွေးကောက်ပွဲမှာအမှန်လောင်ရကိုဒီအတွက်ဥယျာဉ်နိုင်ငံနဲ့နိုင်ငံတို့ကျွန်တော်သုံးသပ်မိတယ်
အမျိုးသမီးပါတီအသစ်ပေါ်လာတဲ့အပေါ်မှာကန့်ကွက်စရာမရှိပေမဲ့လာမယ့်ရွေးကောက်ပွဲအတွက်မွန်နိုင်ငံရေးပါတီအချင်းချင်းညှိနှိုင်းသွားဖို့လိုမယ်လို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်တောက်တာပညာအောင်မိုးကအခုလိုပြောပါတယ
်အမျိုးသမီးရလည်းပဲဒီနိုင်ငံရေးကဏ္ဍမှာအရေးပါတဲ့ကဏ္ဍမှာရှိနေပါတယ်နောက်တော့အရေးအတွက်နဲ့ကြည့်မှဆိုရင်ပို့ပြီးတော့မဲဆန္ဒပေးတဲ့နေရာမှာမဲဆန္ဒရှင်ကအမျိုးသမီးရမိသားစုအများကြီးများမှာဒီအမျိုးသမီးပါတီကပေါ်လာတယ်ကြောသာဥပ္ပကျွန်တော်တို့အနေနဲ့တော့အပြတ်ပြောင်းမရှိဘူး။ဒါမဲ့ကျွန်တော်တို့ဘွန်ပါတီတွေအခု၃ခုဖြစ်လာပြီဆိုရင်၃ခုကလေးကိုကျွန်တော်တို့ကပြန်ဆိုင်လို့လို့မှလို့ကျွန်တော်တို့မြင်တာ။ဒီကောက်ပေါ်နေဒီခုထက်မှ၃ပါတီကလေးဝင်ကြံကြမှဆိုရင်ကျွန်တော်တို့မဲရ၃ပုံကျဲပြီးတော့ကျွန်တော်တို့ကဒီအဓိကရှင်ကြံတဲ့ပါတီနဲ့ကျွန်တော်တို့ရှင်ကြံတဲ့မှာမဟုတ်ဘူး။
လက်ရှိအမျိုးသမီးပါတီကိုဗဟုလုံမှုဆောင်ကော်မတီ9ဦးဗဟုကော်မတီဝင်15ဦးနဲ့စုဖွဲ့ထားပါတယ်။အမျိုးသမီးပါတီမွန်ရဲ့နိုင်ငံရေးလမ်းစဉ်မှာအမျိုးသမီးခွင့်ရေးကလေးငယ်ခွင့်ရေးအတွက်ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ပြီးအစိုးရနဲ့လည်းပြည်လဲအောင်ညှိနှိုင်းတဲ့ပုံစံနဲ့လှုပ်ဆောင်သွားမယ်လို့လည်းပါတီဥက္ကဋ္ဌမိတိုင်းရှင်ကပြောပါတယ်။မွန်ပြည်နယ်အတွင်းမှာဆိုရင်မွန်နိုင်ငံရေးပါတီ3ပါတီအပြင် အင်အားကြီးပါတီတွေဖြစ်တဲ့ NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ရုပ်ရဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့ကနေဝင်ရောက်ရွေးခန့်သွားမှာဖြစ်ပါတယ်။မိုးနိုင်ငံရေးပါတီကွဲပြားများလာရင်မိုးပြည်သူတွေကိုယ်စားလှယ်ရွေးချယ်ရေးမှာထွေပြားလာမယ့်အနေအထားရှိတယ်လို့ဆန္ဒမဲတွေပြန့်သွားတဲ့အတွက်မြုံမှန်းတဲ့အောင်မြင်မှုတွေမရမှာကိုစိုးရိမ်တယ်လို့လဲမွန်တန်ကော်တော်တွေနဲ့မွန်ပြည်သူတွေကြမ်းမှာပြောဆိုမှုတွေကလည်းရှိနေပါတယ်မြန်မာနိုင်ငံကြီးလောကမှာအမျိုးသမီးပါတီရှိခြင်းအဖြစ်အမျိုးသမီးတွေရဲ့လိုအပ်ချက်တွေကိုပုံမဖြစ်စေပေးနိုင်မယ်လို့တချို့ကအမြင်ရှိနေကြတယ်လို့လက်ရှိနိုင်ငံကြီးပါတီတွေအမျိုးသမီးပါဝင်မှုဟာအားနည်းနေသေးတယ်လို့နိုင်ငံကြီးအကဲခတ်သူတွေကသုံးသပ်မှုတွေလည်းရှိနေပါတယ်ခင်ဗျာ
ရရှိမယ်ခင်ဗျာ။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်တနင်္ဂနွေလုံးကိုကုစားပြုတဲ့နိုင်ငံရေးပါတီတွေရှိတယ်လို့ပဲ။တိုင်းသားဒေသအသီးသီးမှာတိုင်းသားလူမျိုးတွေကိုကုစားပြုတဲ့တိုင်းသားပါတီတွေလည်းရှိနေပါတယ်။ဒီတိုင်းသားပါတီတွေဟာသူတို့ရဲ့ဒေသအသီးသီးမှာနိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ရမယ့်အနေအထားရှိနေတာမလို့ဒီတိုင်းသားပါတီတွေရဲ့အလားအလာနဲ့ရှေ့နိုင်ငံကြီးမှာသူတို့ရဲ့အခမ်းကဏ္ဍဘယ်လိုဖြစ်လာမလဲဆိုတာကိုဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလူရတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့မိမိတို့မိမြလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီနေ့ည9နာရီတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့စနေနေ့ညနေခင်းအစီအစဉ်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါမယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့မြေပေါ်မှာနောက်ထပ်ဆေးရည်ပြင်ဆင်ဆောင်ရွက်မှုမှန်သမျှကိုအမေရိကန်ကကန့်ကွက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Hashton Carter ကပြောကြားလိုက်ပါတယ်။နိုင်ငံတကာမဟာဗျူဟာလေးလာရေး IISS ကစင်ကာပူနိုင်ငံမှာစီစဉ်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုပြောကြားသွားတာပါ။အာရှဒေသတွင်လှေစည်းပြေးပြဿနာအပေါ်စိုးရိမ်နေကြတာနဲ့ပတ်သက်လို့တော့မလေးရှားကာကွယ်ရေးဝန်ကြီးကပြဿနာအရင်းအမြစ်ကိုဖြေရှင်းရမယ်လို့ပြောကြားသွားပါတယ်။မလေးရှားကဥဆောင်ပြီးတော့ရိုဟင်ဂျာတွေအတွက်အယားအိနေရထိုင်ခင်းတွေပေးထားတယ်လို့လူကုန်ကူးသူတွေရဲ့နောက်ထပ်အမြတ်ထုတ်မှုကိုတားဆီးနိုင်အောင်ဆောင်ရွက်နေတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးကပြောကြားသွားပါတယ်။အီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့အမေရိကန်နဲ့အီရန်ထိုက်တန်းတနမန်တွေဆွစ်ဇာလန်နိုင်ငံမှာတွေ့ဆုံဆွေးနွေးနေကြပါတယ်။အီရန်နျူကလ িয়ার အရေးအတွက်အပြစ်သက်သဘောတူညီမှုရရှိဖို့နောက်ဆုံးသတ်မှတ်ရရောက်ဖို့တလအလိုဒီကနေ့ဂျနီဗာမြို့မှာဒီအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အပေါ်ယုံကြည်မှုအခိုင်အမာထားကြဖို့အတွက် FIFA ဥက္ကဋ္ဌရာထူးထပ်မံပြီးတော့အရွေးခံခဲ့ရတဲ့ဆက်ဘလက်တာကဘောလုံးပရိသတ်တွေကိုတိုက်တွန်းလိုက်ပါတယ်။ FIFA ထိတ်တန့်အကြီးအကဲတွေအပါအဝင်တာဝန်ရှိသူ14ယောက်အပေါ်အမေရိကန်အစိုးရကအခက်ခဲလိုက်စားမှုတွေနဲ့တရားစွဲထားတယ်လို့ဆွစ်ဇာလန်နိုင်ငံကလည်းအကြီးအကဲ9ယောက်ကိုဖမ်းဆီးခဲ့ပြီးတော့ကမ္ဘာဖလားအရှေ့နိုင်ငံတွေရွေးချယ်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပဲဆက်ဘလက်တာကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။တခါအမေရိကန်စီကိုတိုက်ရိုက်လေချောင်းပြန်တန်းတဲ့ခီးစဉ်တွေမှာအမေရိကန်အကောက်ခွန်အရာရှိတွေကခီးသည်တွေကိုလူဝင်မှုကြီးကြပ်ရေးအကောက်ခွန်နဲ့လေယာဉ်စိုက်ပျိုးရေးဆိုင်ရာစစ်ဆေးမှုတွေကိုနောက်ထပ်၄ဆိပ်၁၀ခုမှလုပ်ဖို့စဉ်းစားနေပါတယ် ။သတင်းချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ်ရှင်။ကျမသင်ကြီးထိုက်ပါ။ VOA American အတန်းညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်တစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.